အကျန်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်မုံတော်ဒေသအတွင်းမှာခီးလန်းတခြားမိုင်းခွဲရှင်းလင်းမှုတွေလုပ်နေရဆဲဖြစ်တာကြောင့်ကူညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်မှုတွေမှာနှောင့်နှေးမှုတွေဖြစ်ရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။ဘေးလွရာတွေမှာတင်းရှောင်ခိုလုံနေရတဲ့ဒုက္ခသည်တွေအတွက်နေထိုင်စားသောက်ရေးအခက်အခဲရှိနေပြီးဒေသအတွင်းလုံခြုံရေးဟာစိုးရိမ်စရာအနေထားရှိနေဆဲပဲလို့လည်းပြောပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်ရဲစခန်းနေရဲကင်းနေနဲ့လုံခြုံရေးအခြေဆိုင်တပ်စခန်း30ကိုတပြိုင်နက်တည်းလူအင်အား3အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှောဒေသတွေကဒုက္ခသည်တွေကိုကူညီရေးနဲ့ပိတ်မိနေစေခြေရွာတွေကပြည်သူတွေကိုလိုက်လံကယ်ထုတ်ပေးနေတဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေတွားရောက်နေတဲ့ခရီးလန့်တွေမှာမိုင်းထောင်မှုတွေရှိနေတာမို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးမှုတွေဖြစ်ရတယ်လို့သိရပါတယ်တမတော်နဲ့နယ်မြေကန်လုံခြုံရေးတပ်တွေကကူညီကယ်ဆယ်ရေးအဖွဲ့တွေကိုလမ်းကြောင်းတာဝန်ယူနယ်မြေရှင်းလင်းပေးပေမဲ့လို့ဒီကနေ့မောင်းတော်ရဲသွားတဲ့လမ်းမှာတော့မိုင်းရှင်းနေရပြီးလုံခြုံရေးကစိုးရိမ်ရတဲ့အတွက်ရိတ်ခါပို့သွားတဲ့ကူညီရေးအဖွဲ့တွေနောက်ကျောင်းပြန်လှည့်လာရတယ်လို့မောင်းတော်ကခြေရွာတွေကိုကိုယ်တိုင်သွားရောက်ကူညီပေးနေတဲ့မြမလူမှုဘဝတိုးတက်မြန်မာရေးအဖွဲ့ကဦးနေမျိုးစင်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်ကအခုဒီမနေ့ရဒူရိုဘေးဆရာတော်ရဲ့ညီပြွာမှုတို့ဒီလိုအစီအစဉ်ပေးကြရကျွန်တော်တို့စကားတွေနဲ့ပေါ့ဘုံပိုင်းခြေပြေးလုံခြုံရေးရင်နဲ့ဆင်းရင်နဲ့ကျွန်တော်တို့ကြီးကန်းမြေဟိုဘချောင်းပေါ့နော်ကျွန်တော်တို့ပိတ်မိနေတဲ့ရွာတွေရှဲဆိုပြီးတော့ကျွန်တော်တို့သွားပြင်းရင်းနဲ့ကယ်ဆယ်ပစ္စည်းတွေသွားပို့ကြတာကကားအလုံးပေါင်းကျွန်တော်တို့6-7တော့သွားကြတယ်။သွားကြတော့အကြီးကြီးပြင်ဌာနချုပ်အထွက်မောင်နှမရွာဆိုတာရှိတယ်။အဲရွာအထွက်မှာအမိုင်းတွေစတွေ့တာနဲ့ဆက်သွားလို့မရဘူးပေါ့နော်။ဒီကတက်မတော်သားတွေမိုင်းရှင်းလာတာဒီကားတစ်စီးရွှေ့သွားလို့ပြောတယ်။ကျွန်တော်ရှေ့တယ်မဲ့သူတို့သွားနေနေပြင်းရှင်းရတာတွေပါလည်းရှိတယ်။အဲနဲ့ကျွန်တော်တို့ရင်နေပြန်လှည့်လာရတယ်ကျွန်တော်ရဲ့ကိုယ်ဝေးကြော်ရပေါ့။ကျွန်တော်တို့ကယ်ဆယ်စားတော့ကုန်ပြီးပါတဲ့ကားတွေပြန်လှည့်လာတာအခုကျွန်တော်တို့မောင်တော်ကိုပြန်ရောက်လာတယ်။မောင်တော်မျိုးခံကြီးကတော့တော်တော်ကိုယ်ဆက်ဆွေရခင်တော့မရှိတော့ဘူးဖြစ်နေကကျွန်တော်လိုက်ကြည့်တာတော့ကိုယ်လုံးအိမ်နေပိတ်ပြီးတော့ဆက်တွေဘူးတီတော်တို့ထွက်သွားကုန်ကြပြီ
။ဘူးတီတော်နဲ့မောင်တော်ဒေသတွင်ကအကြမ်းဖက်တိုက်ခိုက်မှုကြောင့်အသက်ဘေးကလွတ်အောင်တိမ်းရှောင်လာရတဲ့ရခိုင်အပါအဝင်မျိုးကမန်ဟိန်နူစတဲ့တိုင်းရင်းသားဒုက္ခသည်တွေအတွက်လိုအပ်တာတွေကိုလည်းကမန်တိုင်းရင်းသားတွေဘက်ကလည်းကူညီကယ်ဆယ်ဆောင်ရွက်ပေးနေပါတယ်လို့ကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကပြောပါတယ်။
ဘူးလောလောဆယ်ဖြစ်နေတဲ့ဟာမှာတိုင်းရင်းသားတွေမျိုးတိုင်းရင်းသားတွေရှိတယ်၊ရခိုင်တိုင်းရင်းသားတွေရှိတယ်။အဲ့ဒီအပေါ်မှာကျွန်တော်ကမန်တိုင်းရင်းသားအဖွဲ့တွေကတော့ကူညီကယ်ဆယ်ရေးဝန်ထမ်းဖို့ကိုပူးပေါင်းဆောင်ရွက်နေတာရှိတယ်။နောက်ကျွန်တော်တို့စံနယ်ဖက်တို့စစ်ပြေဖက်တို့မှာရှိတဲ့ကမန်တိုင်းရင်းသားတွေကလည်းကျွန်တော်တို့တိုင်းရင်းသားတွေမိသူဒုက္ခရောက်တဲ့လူတွေအဲ့ဒီလူတွေအတွက်ဝန်ထမ်းပို့ပေးနေတာတွေရှိပါတယ်ခင်ဗျာ။ကျွန်တော်တို့ကတော့ကျန်းဖက်မှုအလုံးကိုစုံစမ်းပါတယ်၊စောင့်ဝတ်ပါတယ်။နောက်တစ်ခုကကျွန်တော်တို့အစိုးရဖက်ကလည်းတိုင်းတွေးနိုင်ပြီးတော့ကျန်းဖက်မှုကြောင့်ဒုက္ခရောက်ကြတဲ့လူတွေကိုအတက်နိုင်ဆုံးပေါ့နော်။ဒီကြေကျင်းလာတို့နေရာချပေးတာတို့ဒါမျိုးလေးတွေကိုကျွန်တော်တို့ကဖြစ်စေချင်ပါတယ်။အဲနောက်တစ်ခုကဒီအခုဖြစ်ဖြစ်နေတဲ့အတိုင်းအတာတွေကိုလည်းမှန်မှန်ကန်ကန်ဆောင်ရွက်ပြီးရင်အရေးကြီးတဲ့လူတွေကိုအရေးကြီးတဲ့လူတွေကိုကြားလို့လည်းတို့ကဥပဒေတိုင်းဆောင်ရွက်စီချင်တယ်လို့ကျွန်တော်အကြံပေးချင်ပါတယ်ခင်ဗျာ
။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်နှောဒေသတွင်ကခြေရွာတွေကနေဘူးတီအောင်နဲ့မောင်နှောမျိုးဘက်ကိုထွက်ပြေးတိမ်းရှောင်လာရတဲ့ဒုက္ခသည်ဥယေကထောင်ချီရှိနေပြီးတော့သူတို့အတွက်စားနဲ့ရိတ်ခါနဲ့နေထိုင်ရေးအခက်အခဲဖြစ်နေတယ်လို့ဥနေမျိုးစင်ကပြောပြပါတယ်
။အခုကျွန်တော်ရောက်နေတဲ့လူတော်ပြည်ကျောင်းမှာဆိုရင်နေရာမရှိတော့လို့စိတ်မှလည်းနေရာလူရင်ကျွန်တော်တို့တက်နေနေရတယ်။အကုန်လုံးပပတ်လဲပေါ့။ကျန်တဲ့ကျောင်းတိုင်းဒီမှာလည်းအများကြီးပညာရေးကုသိုလ်ဖြစ်ကျောင်းတွေမှာဒီကုသိုလ်ရေးလှုပ်ထားတွေ့ပါတချို့တော့စာသင်ကျောင်းတွေမှာပေါ့။တချို့ကျတော့လေဟိန္ဒူဆိုဟိန္ဒူလူမျိုးဟိန္ဒူဘာသာဝင်တွေကြီးပဲပေါ့နော်။ဒီကအဲစာသင်ကျောင်းတွေမှာစုပြီးတော့300-400လို့စုနေကြတာ။အဲ့လိုမျိုးတွေပေါ့။တူရလေးအဆင်ပြေသလိုနေနေကြတာရှိပါတယ်။ဒီတို့ကတော့ဒီ5ရက်ထိကတော့ကတ္တနာမရှိတော့ဘူး။ဟုတ်တယ်တကယ်သေးစခန်းရောက်ထားတဲ့ပြည်သူတွေအတွက်ပေါ့။သို့တော့5ရက်အလွန်နောက်ပိုင်းကုညီကယ်ဆယ်ရေးရှိတဲ့ရောက်မလာခဲ့တဲ့ရှိတော့သူတို့တွေလည်းသူ့ရွာတွေကိုပြန်လည်ခြေချဖို့အတွက်မိုင်းရှင်းလင်းပေးဖို့အစားအနေရီအဆုံးပေါ့။အဲ့ဒီအတွက်သူတို့ပြန်လည်ခြေအထူးထောင်မှုနဲ့ဆက်လက်အသက်ရှင်မှုအတွက်ကတော့နည်းနည်းအခက်အခဲကြုံနေမယ်ကျွန်တော်တို့ထင်တယ်ခင်ဗျ
။ရခိုင်ပြည်နယ်အတွင်းမောင်နှောဘက်ကတင်းဆောင်လာတဲ့ပြည်သူတွေအတွက်လိုအပ်ချက်တွေကိုတော့ရခိုင်ပြည်နယ်အစိုးရတက်မတော်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးအပါအဝင်လူမှုကူညီကယ်ဆယ်ရေးအသင်းအဖွဲ့တွေဘက်ကလည်းဝိုင်းဝန်းကူညီပံ့ပိုးပေးနေကြတာဖြစ်ပါတယ်။ဒုက္ခသည်တွေအတွက်ရေရိုးကူညီကယ်ဆယ်ရေးလိုအပ်တယ်လို့ရေရှည်လူမှုဘဝပြန်လည်တည်ဆောက်ရေးတွေအတွက်လည်းရေရှည်စီမံကိန်းချစနစ်တကျဆောင်ရွက်ဖို့လိုတယ်လို့လည်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်။